ရခိုင်ပြည်နယ်အတွင်းမှာပြည်ပကတိကြောင့်နိုင်ငံခြားယင်းနှိမ့်နှံမှုတွေရော့ချလာမဲ့အရေးပေါ်မှာသတိပေးထားသလိုမြန်မာနိုင်ငံရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ခီးသွွားလုပ်ငန်းမှာလည်းတိတိတသာကျဆင်းသွားတယ်ဆိုပြီးတော့ထောက်ပြကြပါတယ်။ရခိုင်ပြည်ပကကြောင့်မြမစီးပွားရေးပေါ်ရိုက်ခတ်နေတဲ့အခြေအနေနဲ့အလားအလာတွေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ရိုဟင်ဂျာဒုက္ခသည်ပြဿနာကြောင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာစစ်တပ်အခြေခဲ့တွေအပေါ်လက်ရှိမှာပြစ်မှတ်ထားတန်းခတ်ပိတ်ဆို့ထားတာကနေပိုပြီးကြေကြေပြန့်ပြန့်လှုပ်လာမလားဆိုတဲ့အပေါ်စိုးရိမ်ချက်ကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုတုံ့ဆိုင်သွားစေတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအကြီးအကဲတာဝန်ရှိသူတို့က Reuters သတင်းအေဂျင်စီကိုပြောဆိုပါတယ်။အနောက်နိုင်ငံတွေကစစ်တပ်အပေါ်မှာသာပိုပြီးပြစ်မှတ်ထားတန်းခတ်ပိတ်ဆို့မဲ့ပုံရှိပြီးမြန်မာစီးပွားရေးအပေါ်မှာတော့လှုပ်ဖို့မရှိဘူးလို့ယူဆတဲ့အကြောင်းလဲ IMF ရဲ့အကြီးအကဲတာဝန်ရှိသူရှန်နကာဂျေဖီရစ်ကပြောပါတယ်ရခိုင်ပြည်ပခအပေါ်စိုးရိမ်ချက်ကြောင့်နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကျသွားနိုင်တယ်လို့လဲနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကပြောဆိုထားတာပါစီးပွားရေးပညာရှင်ဘောဂဗေဒဥက္ကမောင်ညိုကတော့နာမည်ပြည့်မဲ့အရေးစိုးရိမ်ချက်ကြောင့်ဖြစ်တယ်လို့ထောက်ပြပါတယ်
ဒီကိစ္စကလည်း reputational risk ပေါ့နော်သူတို့နာမည်ပြမှာပေါ့ဗျာဒါမြန်မာပြည်မှာလာရင်လာပြီးရင်းနှီးမြှုပ်နှံတယ်ဆိုရင်နာမည်ပြမှာသူတို့ရဲ့နောက်က investor တို့နော် shareholder တို့ consumer တို့အဓာရီကအကန့်ဆန်းပြမှာပါလိမ့်မယ်ဆိုရင်ကြပြောတာမြှုပ်နှံနိုင်တာလည်းဒါဖြစ်နိုင်တာပေါ့လေဒါတော့ကြောင်းပြတခြားသူတို့ရဲ့စီးပွားရေးအတွက်ကိနေလည်းရှိပါတော့ဒါပေမဲ့ခုချိန်ကြီးကအများမြန်မာနိုင်ငံမှာအများဆုံးမြှုပ်နှံတဲ့ဟာကတော့အနောက်နိုင်ငံတွေကစိတ်ကြတာမပါဘူးဒီတရုတ်တို့ဂျပန်တို့ဒီရှိတော့အစနိုင်ငံများဒီအိန္ဒိယနိုင်ငံများနေပြီးရင်းနှီးမြှုပ်နှံတာတွေကအခုချိန်ကြီးကတော့အများဆုံးဖြစ်နေတာပဲ
မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုကြီးနောက်ပိုင်းဒေသတွင်းကနေရိုဟင်ဂျာတိတ်နေချပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပြီးတဲ့နောက်မြန်မာနိုင်ငံတွင်းလူ့အခွင့်အရေးချွတ်ဖောက်မှုဆန်ရဆွေးရင်ချက်နဲ့ကမ္ဘာလက်ခီးသွွားလာရောက်မှုတိတိတသာရော့ချသွားပါတယ်အထူးသဖြင့်အနောက်နိုင်ငံတွေကကမ္ဘာလက်ခီးသည်ဝင်ရောက်မှုတိတိတသာရော့ချသွားတာလို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးသက်လွင်တိုးကပြောပါတယ
်ဝိနည်းကဖြစ်ပေမှာနောက်ပိုင်းမှာတော့ပြင်နေရပြီးမှာရောက်ဦးကတော့ကျွန်တော်တော်တော်ဖြစ်သွားတယ်နောက်ပိုင်းဒီဖြစ်တဲ့ကိစ္စတွေတော့မတူရလဲကျွန်တော်ဖြစ်တယ်သိရတယ်ဟုတ်ကျန်တဲ့ပကံမင်းလေးအင်းလေးဒီရန်ကုန်လို့ကတော့စိတ်မဖြစ်ဘူးပေါ့
။အာရှဒေသကခီးတယ်တွေပို့ပြီးတော့ဝင်ရောက်လာစေဖို့မျှော်လင့်ချက်ထားဆောင်ရွက်နေပေမဲ့အနောက်နိုင်ငံတွေဘက်ကကမ္ဘာလက်ခီးသွွားတွေဝင်ရောက်လာရေးကတော့မျှော်လင့်ချက်တိတ်မရှိသေးဘူးလို့လည်းခီးသွွားလုပ်ငန်းရှင်ဦးသက်လင်တိုးကပြောပါတယ
်။အနောက်နိုင်ငံ market ကတော့25-30%တော့ကျသွားမယ်လို့ဒီ2018မှာကျသွားမယ်လို့မျှော်လင့်တာပေါ့နော်။ဟောတော့ပြီးရတဲ့ travel show တွေ IDB ပလင်တို့သွားကြတဲ့ခါကျတော့ဒီကျန်တို့မှာဒါတန်တန်တို့မှာဒါကြားတဲ့အခြေအနေသိသက်တွေအေဂျင်စီကသိသက်တွေရတော့ဒီမှာနိုင်ငံကိုဟိုဒီချိန်မှာပရိုမိုးလုပ်ပြီးမရောချင်ကြဘူးပေါ့နော်ဒီကနေ့အကြောင်းတွေ region ပေးတာပေါ့နော
်ရခိုင်ပြည်နယ်ကနေလူပေါင်းသိန်းချီထွက်ပြေးရတဲ့ကိစ္စကိုနိုင်ငံတကာမီဒီယာတွေကဝေဖန်ရေးသားချက်တွေကြောင့်ကမ္ဘာလက်ခီးသွားလုပ်ငန်းတွေချမှာရောခီးတယ်တွေချမှာပါစိုးရိမ်စေရှိနေတာကိုမြန်မာဘက်ကလည်းပြန်ပြီးတော့မကုစားနိုင်တဲ့အခြေအနေရှိနေတယ်လို့လဲခီးသွွားလုပ်ငန်းရှင်တွေကထောက်ပြကြပါတယ်ရှင်